COVID-19 ကာယောဂါတံခံနေရခြင်းမှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအနောက်မြောက်ပိုင်းအီကွေဒေါပြည်နယ်မှာအီဘိုလာရောဂါဖြစ်ပွားမှုတိုးလာတာနဲ့ရင်ဆိုင်နေရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကြေညာနေမှာပြောပါတယ်။အီဘိုလာရောဂါဖြစ်ပွားမှုဟာ COVID-19 တို့တခြားကူးစက်မြန်ရောဂါတို့လိုပဲနိုင်ငံတကာနိုင်ငံအတွက်အန္တရာယ်ရှိတာမဟုတ်ဘဲတကမ္ဘာလုံးအတွက်ပါအန္တရာယ်ရှိတဲ့အတွက်အမြန်တုံ့ပြန်ဆောင်ရွက်ဖို့နဲ့အစ်မြင့်သတိပေးချက်တွေထုတ်ပြန်ဖို့လိုအပ်တယ်လို့လည်း WHO အကြီးအကဲကပြောပါတယ်။